ဆိုရင်27ရာစုပင်လုံလို့နာမည်ပေးထားတဲ့ပြည်တော်စုညီညာရေးညီလာခံကြီးအောင်မြင်မြင်ကျင်းပပြီးစီးခဲ့ပါပြီ။မြန်မာနိုင်ငံပြည်တွင်းလောက်မကပဲနိုင်ငံတကာအသံဝိုင်းကပါအာရုံစိုက်ခဲ့တဲ့အဲ့ဒီညီညာရေးညီလာခံကြီးဟာတကယ်ပဲအောင်မြင်မှုရတဲ့ညီလာခံတစ်ခုဖြစ်ပါရဲ့လား။ညီလာခံမှာဘလို့ထူးခြားချက်တွေရှိခဲ့သလဲ။ညီလာခံရဲ့ရှေ့အနာကဘာတွေဆက်ဖြစ်လာနိုင်ဦးမလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ပြည်ရင်းငြိမ်းချမ်းရေးကြိုးပမ်းမှုနဲ့ပတ်သက်လို့လက်ရှိကျင်းပပြီးသွားတဲ့27ရာစုပင်လုံငြိမ်းချမ်းရေးညီလာခံဟာပထမဦးဆုံးသောညီလာခံတော့မဟုတ်ပါဘူးပြီးခဲ့တဲ့5နှစ်တာကာလအာဏာရခဲ့တဲ့သမရဦးသိန်းစိန်သူ့တပ်တန်းမကုန်းခင်2016နှစ်စန်းပိုင်းတုန်းကငြိမ်းချမ်းရေးညီလာခံတစ်ခုလုပ်ခဲ့ပူပါသေးတယ်အခု27ရာစုပင်လုံငြိမ်းချမ်းရေးညီလာခံကတော့ဒေါက်ဆတ်စုကြည်ဦးဆောင်နဲ့ NLD အစိုးရအာဏာရပြီး5လအတွင်းကျင်းပတဲ့ညီလာခံတစ်ခုဖြစ်ပါတယ်ဒီညီလာခံကို27ရာစုပင်လုံးပထမငြိမ်းချမ်းရေးညီလာခံလို့ခေါ်ဝေါ်ကြပြီးနောက်6လအတွင်းဒုတိယအကြိမ်နောက်ပိုင်းတတိယစတုတ္ထစသဖြင့်ဇက်တိုက်ကျင်းပသွားဖို့ရည်ရွယ်ထားကြောင်းလည်းသိရပါဗျ။လက်ရှိအချိန်အစိုးရတက်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေအပြည့်ရဲ့သဘောတူညီချက်လဲတစုံတရာလက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ KIO ဒုဥက္ကဋ္ဌအင်ဘန်လာတပုံတက်ဖွဲ့တဖွဲ့ရဲ့ဗိုလ်ချုပ်ကြီးတယောက်အနေနဲ့နိုင်ငံတော်သမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အစိုးရတက်မတော်လွှတ်တော်တိုင်းသားကောင်းဆောင်အသီးသီးရှေ့မှောက်မှာစကားပြောဆိုခွင့်ရခဲ့ယူမကဒီလိုပြောဆိုနေတာကိုတတိုင်းပြည်လုံးတကဘာလုံးကကြည့်ရှုနိုင်အောင်ခွင့်ပြုပေးထားတာကိုကြည့်ရင်ဒီညီလာခံကြီးဘလောက်ထူးခြားမှုရှိတယ်ဆိုတာသတိပြုမိနိုင်ပါတယ်ဒါဟာမြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးစဉ်ကတည်းကဘယ်တော့မှမြင်တွေ့ခွင့်မရတဲ့ညင်ခွင်းမျိုးဖြစ်ပါတယ်
။အလားတူပါပဲ။ညီလာခံဖွင့်ပွဲနေ့ညနေပိုင်းအစီအစဉ်မှာပွဲအစီအစဉ်နဲ့အငိမ့်စားဒုဗိုလ်ချုပ်ကြီးခင်စောဦးချင်းမျိုးသားတက်ဦးကဒေါက်တာဆလိုင်းလျံမိုးစာကောင်းနဲ့ ABSDF ကရဲဘော်မျိုးဝင်းတို့ကညီလာခံတက်သူတွေနဲ့လေးလာသူတွေလိုက်နာရမယ့်စီကံအကြောင်းပြောဆိုခဲ့ပါတယ်။ညီလာခံတက်တဲ့ကိုယ်စားလှယ်တွေလိုက်နာရမယ့်အချက်16ချက်ထဲကအချက်နံပါတ်6နဲ့9မှာကိုယ်စလဲတွေတင်ပြချက်ကိုအသံဖမ်းတာဗီဒီယိုရိုက်တာမလုပ်ရဘူးလို့တားမြစ်ထားပါတယ်။ဒါတွေမကညီလာခံအတွင်းကြီးညာချက်တွေစာရွက်စာတမ်းတွေဖြတ်ဝေလိုတယ်ဆိုရင်လဲကျင်းပရေးအဖွဲ့ကိုအသိပေးရမှာဖြစ်ပြီးခွင့်ပြုမှဝင်ခတာလုပ်ရမယ်လို့ကြီးညာပါတယ်။လေလာသူတွေဆိုရင်လဲကိုယ်စလဲတွေရဲ့တင်ပြချက်တွေကိုအသံဖမ်းတာဗီဒီယိုရိုက်တာမလုပ်ရယုံတယ်မကနောက်အဲ့ဒီပြောဆိုတင်ပြချက်တွေကိုပြန်ပြောဆိုတာပြန်ရေးသားတာလုပ်ရင်လဲတင်ပြခဲ့သူရဲ့နာမည်နဲ့အဖွဲ့စည်းကိုပေါ်ပြခြင်းမပြုရဆိုပြီးကန့်သတ်ထားခဲ့တာဖြစ်ပါတယ်။အထေပေကတော့ညီလာခံကိုခမ်းမထဲမှာပဲအကန့်သတ်နဲ့ကျင်းပဖို့ရည်ရွယ်ထားတာမျိုးပါ။ဒါပေမဲ့ပွဲစီစဉ်သူတွေအနေနဲ့ဘယ်လိုပဲကန့်သတ်ထားခဲ့သည်ဖြစ်စေနောက်ရက်ကျင်းပတဲ့ညီလာခံအစည်းအဝေးတင်ပြချက်တွေကိုအစိုးရဘိုင်နဲ့ပုဂ္ဂလိက channel တွေကနေဓာတ်ရိုက်ထုတ်လွှင့်ပြသလိုက်တဲ့အခါထုတ်ပြန်ထားတဲ့စည်းကမ်းချက်တွေအဟောသိကံလိုဖြစ်သွားစေပါတယ်။ညီလာခံကျင်းပဖို့ကိုယ်စလဲတွေတင်ပြဖို့နဲ့ပတ်သက်ပြီးနိုင်ငံပိုင်ရုပ်သံ channel တွေကနေဓာတ်ရိုက်ထုတ်လွှင့်ပြသဖို့ဒေါက်ဆန်းစုကြည်ကညွှန်ကြားခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာသလိုအဲဒီထုတ်လွှင့်ပြသလိုက်တဲ့အတွက်လဲပွင့်လင်းမြင်သာမှုနဲ့ပတ်သက်ရင်အခုညီလာခံဟာမြမသမိုင်းမှာတစ်ချိန်တစ်ခါမှမပေါ်ပေါက်ခဲ့ဘူးတဲ့အခြေအနေဖြစ်ပေါ်ခဲ့သည့်အထိထူးခြားမှုရှိသွားခဲ့တာဖြစ်ပါတယ်။ဒီထုတ်လွှင့်မှုကြောင့်ပဲပြည်တွင်းကတိုင်းသားပြည်သူအလုံးဟာအစိုးရတက်မတော်လွှတ်တော်လက်နက်ကိုင်တိုင်းရင်းသားနိုင်ငံရေးပါတီအစုအဖွဲ့အစည်းအဝေးနဲ့လူပုဂ္ဂိုလ်အစည်းအဝေးရဲ့ထင်မြင်ယူဆချက်တွေလိုလားချက်တွေကိုသိခွင့်ရသွားကြတာဖြစ်ပါတယ်။
ညီလာခံရဲ့နောက်ထူးခြားချက်ကတော့ကိုကန့်တအောင်းပလောင်နဲ့ရခိုင်အေအေတက်ဖွဲ့၃ခုကကိုစလဲတွေတက်ခွင့်မရတာကလွဲရင်မြန်မာနိုင်ငံမှာရှိတဲ့ဗတ်အသီးသီးကအင်အားစုတွေတကယ့်ကိုစုံစုံညီညီတက်တဲ့ညီလာခံဖြစ်ခဲ့တာပါပြီးခဲ့တဲ့နှစ်စန်းသမရဦးသိန်းစိန်လက်ထက်ကျင်းပခဲ့တဲ့ညီလာခံတုန်းကပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့တကယ့်ပြည်သူကိုစလဲစစ်စစ်တွေတက်ခွင့်မရတယ်လို့NCA အပြည့်ရဲ့လက်မှတ်ထိုးမထားတဲ့ KIO ဥဆောင်တဲ့ညီညွတ်သောတိုင်းရင်းသားများ Federal Council UNFC အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလည်းတက်ရောက်တာမဟုတ်ပါဘူးအလားတူတီးခြားလို့ဖြစ်နေတဲ့ UWSA ဝနဲ့မိုင်းလာအဖွဲ့ကိုယ်စားလှယ်တွေလည်းမတက်ရောက်ကြပါဘူးဒီ27ရာစုပင်လုံညီလာခံကတော့အားလုံးစုံစုံညီညီတက်တဲ့ပွဲအားလုံးကိုယ်သဘောထားဆန္ဒတွေကိုပွန့်ပွင့်လင်းလင်းထုတ်ဖော်နိုင်တဲ့ပွဲအဖြစ်မှတ်တမ်းတင်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းညီနာခံဒုတိယနေ့မှာတော့ UWSA ဝအဖွဲ့ကိုစလဲတွေပြန်ထွက်ခွာသွားတဲ့ဖြစ်စဉ်တော့ကြုံခဲ့ရပါတယ်။ တကယ်တော့ဒီအဖြစ်ပြက်ဟာအစိုးရကတော့၎င်းတက်မတော်ဘက်ကတော့၎င်းတမင်ခွဲခြားဆက်ဆံတဲ့အနေအထားမျိုးမဟုတ်ပဲကိုယ်စားလှယ်အဖွဲ့နဲ့ပွဲစီစဉ်ရမှာပါဝင်တဲ့လက်နက်ကင်တိုင်းသားကိုယ်စားလှယ်တွေအကြားချိတ်ဆက်မှုလွဲချော်ခဲ့တဲ့ဖြစ်စဉ်လောက်ပဲဖြစ်ပါတယ်။ဒါပေမဲ့ UWSA အဖွဲ့ကိုယ်တိုင်ကတကယ့်ခေါင်းဆောင်တွေတက်တာမဟုတ်ပဲမြို့ပေါ်ဆက်ဆံရေးယုံတာဝန်ရှိသူတွေလောက်ပဲဆီလွတ်တာဖြစ်စဉ်စဖြစ်ဖြစ်ချင်းအဲ့ဒီကိုယ်စားလှယ်တွေကသူတို့ဗဟိုဌာနချုပ်ကိုသတင်းပို့ခဲ့တာဒီအပေါ်မှာအဝေးကဗဟိုခေါင်းဆောင်တွေကလည်းနားလည်မှုလွဲပြီးပြန်ခေါ်တာစတဲ့အကြောင်းကြောင့်ဝါကိုယ်စားလှယ်အဖွဲ့ပြန်သွားတဲ့အနေအထားဖြစ်ပေါ်စေခဲ့တာပါအကောင့်ဘက်ကတွေးကြည့်ရင်တော့ဒီဖြစ်စဉ်ကြောင့်နောင်ဆက်ပြီးအကောင့်ထဲပေါ်မဲ့ငင်းငယ်ရေးဖြစ်စဉ်မှာဝါတက်ဖွဲ့နဲ့ပတ်သက်ပြီးသတိထားကင်တွယ်ဆောင်ရွက်ရမယ်အများကြီးစူးစမ်းအထောက်ဖို့လိုမယ်ဆိုတာကိုတော့သင်ခန်းစာယူနိုင်ကြပါလိမ့်မယ်
။ညီလာခံနောက်ဆုံးနေ့မှာဒေါက်ဆန်းစုကြည်ကအခုလိုပြောခဲ့ပါတယ်။ဒီညီလာခံမှာပြုံးပြုံးလေးလေးဝေဖန်တာတို့တိုက်ခိုက်တာတို့လည်းပါသွားပါတယ်။ကျွန်မကလည်းဒီလိုဖြစ်တာဟာဘာမှကြောက်စရာမရှိဘူးလို့ဒီလိုပဲယုံကြည်ပါတယ်။ပြဿနာကိုစိုးရိမ်စရာမရှိပါဘူး။ပြဿနာမရှိချင်ရောင်ဆောင်နေရတာဟာဒါကသာစိုးရိမ်စရာဖြစ်ပါတယ်။ပြဿနာမရှိချင်ရောင်ဆောင်နေရင်ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ပါဘူးလို့ဆိုခဲ့သလိုအခုဆိုရင်အစုဖွဲ့အသီးသီးပုံကူများပြောသွားတဲ့နေရာမှာဘသူတွေဟာအတိတ်ကိုပို့ပြီးလက်ကြည့်တဲ့နေရာမှာအားသံတယ်လဲဘသူတွေဟာအနာဂတ်ကိုမျက်နှာမူတဲ့နေရာမှာအားသံတယ်လဲဆိုတာလဲပေါ်လာပါလိမ့်မယ်ဆိုပြီးလဲပြောသွားခဲ့ပါတယ်သူပြောသလိုပါပဲဒီ21ရာစုပင်လုံးငင်းငယ်ရင်ညီလာခံဟာတိုင်းပြည်ကအင်အားစုအသီးသီးရဲ့လိုလားချက်တွေမျှော်လင့်ချက်တွေကိုပွင့်ပွင့်လင်းလင်းထုတ်ဖော်နိုင်တဲ့အဲ့ဒီထုတ်ဖော်ချက်တွေကိုတိုင်းသားပြည်သူတွေအားလုံးသိခွင့်ရခဲ့တဲ့ပြဿနာတွေဖြေရှင်းဖို့လမ်းစာတွေ့နိုင်တဲ့တမိုင်းမှာအလွန်ထူးခြားတဲ့ညီလာခံတစ်ခုဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်